မေရိကန်နဲ့တောင်ကိုရီးယားနိုင်ငံကြားမဟာမိတ်အဖြစ်ဆက်လက်ရည်တည်သွားဖို့ငြိမ်းချမ်းတဲ့ကိုရီးယားကျွမ်းဆက်ဖြစ်စေဖို့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရထားသူအဖြစ်ကြေညာထားတဲ့ဂျိုးဘိုင်ဒန်တို့ကထလောင်းအတည်ပြုပြောကြားလိုက်တယ်လို့တောင်ကိုရီးယားသမ္မတအိမ်ပြာတော်ကပြောပါတယ်။သူတို့နှစ်ဦးဒီနေ့တယ်လီဖုန်းနဲ့ပြောကြားစဉ်အဲ့လိုကတိပြုပြောကြားခဲ့တာဖြစ်တယ်လို့တောင်ကိုရီးယားသမ္မတရုံးပြောခွင့်ရကမ်မင်ဆုတ်ကပြောပါတယ်
။ဘန်ဒိုဘီကမီ항구적 평화 정책을 위해 바이든
당국이 코리아 전쟁의 뉴클리어 핵폐쇄에 대해 예시 냉정히 핍벌 나지 못할 아니가 부방 상협 후 조 바이든 고 대만 문재인과 반짜게 바래 조 바이든 가 러 동코리아 나이간 하 인도 파시픽 대사 의 논조인 의 사야와 벼 의 뜻 아예 바래 나이간 핍 비မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ကိစ္စကိုအနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်တစ်ချိန်တည်းမှာပဲတောင်ကိုရီးယားနိုင်ငံကိုဆက်ပြီးတော့အခိုင်အမာကာကွယ်ပေးသွားမှာဖြစ်တယ်လို့ပြောပါတယ်ဆိုပြီးတောင်ကိုရီးယားသမ္မတရုံးပြောခွင့်ရကမ်မင်ဆုတ်ကပြောသွားတာဖြစ်ပါတယ်တစ်ချိန်တည်းမှာပဲတောင်ကိုရီးယားသမ္မတကလည်းအမေရိကန်အစိုးရအဖွဲ့အသင်းနဲ့တူအနီးကပ်လက်တွဲပြီးတော့ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ရာသီဥတုပြောင်းလဲမှုဆန်ရကိစ္စရပ်တွေအပါအဝင်ကမ္ဘာတစ်ဝက်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုတိုက်ဖျက်သွားမယ်လို့လည်းပြောလိုက်ပါတယ်လက်ရှိအမေရိကန်သမ္မတဒေါနယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့2018ခုနှစ်ကတွေ့ဆုံခဲ့တဲ့ညီလာခံအတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးအတွက်လှုပ်ဆောင်သွားမယ်လို့ကျွန်တော်ပြောဆိုခဲ့ကြပေမဲ့လည်းသူရဲ့ဒုတိယအကြိမ်ဆွေးနွေးပွဲပြီးတဲ့နောက်ပိုင်းမှာတော့တိုးတက်မှုတစ်စုံတစ်ရာမရရှိပဲမနစ်ကအလုံသဘောအဆင့်ဆွေးနွေးမှုဟာလည်းပြတ်သွားခဲ့ပါတယ်ခင်ဗျာ။